ရက်ကူရဲမှာအရေးကြီးတဲ့နှစ်ပတ်လည်နေ့တစ်နေ့နီးကပ်လာနေတဲ့အတွက်အရေးပေါ်တက်လန့်ထားကြောင်းတောက်ကိုရီးယားကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတစ်ခုထပ်လုပ်မဲ့သတင်းနဲ့အတူနိုင်ငံနယ်စပ်ဒေသမှာလက်စင်ရာတွေတိုးမြင့်ချထားပါတယ်။တရုတ်နိုင်ငံမှာလည်းဘုံကျဲလီယန်တွေရဲ့လှုပ်ရှားမှုတွေကပုံမှန်ထက်ပိုများနေတဲ့အတွက်အသင့်အနေထားပြင်ဆင်ထားဖို့ရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုကြပါတယ်။ဒါမှမဟုတ်မြောက်ကိုရီးယားတူးတဲ့သောမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကတော့တိတ်မစိုးရိမ်တဲ့သဘောထားမျိုးတွေကိုပြောဆိုနေတာပါ။ရုရှားနိုင်ငံကလည်းမြောက်ကိုရီးယားနဲ့နေဆန်နီးဆက်လက်နဲ့အင်အားတိုးမြင့်ချထားတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မဟုတ်မှန်တဲ့အကြောင်းအစိုးရပြောခွင့်ရသူကိုကူကပ်ပြီး RIA ရုရှားသတင်းဌာနကဖော်ပြခဲ့ပါရဲ့။ကုလသမဂ္ဂရဲ့တာမြင့်ချက်ကိုချိုးဖောက်ပြီးမြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার ဆက်သက်မှုတစ်ခုမကြာခင်ပြုလုပ်ဖို့ရှိနေတဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေမကြာခင်သတင်းပတ်တွေမှာပြောဆိုနေကြတာပါ။နောက်တစ်ချိန်နျူကလ িয়ার ဆက်သက်မဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်ရောတရုတ်နိုင်ငံကပါမြောက်ကိုရီးယားကိုသတိပေးထားပါရဲ့။မြောက်ကိုရီးယားကအင်္ဂါနေ့ကျရင်85ချိန်မြောက်ကိုရီးယားပြည်သူ့တပ်မတော်ထူထောင်တဲ့အထိမ်းအမှတ်ဖြစ်ကျင်းပဖို့ရှိနေပြီးစောပါစီစီးရေးလက်ချင်မှုတွေအဆုံးသက်ချိန်မှာတိုက်ဆိုင်ကျင်းပမှာဖြစ်တယ်လို့လည်းတောင်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းဝင်ကြီးဌာနပြောဝင်ရသူကပြောဆိုထားပါတယ်။နျူကလ িয়ার ကိစ္စအပအဝင်မြောက်ကိုရီးယားရည်ဆွေးနွေးဖို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကထိတ်တန့်တန်တမန်တွေအင်္ဂါနေ့မှာတွေ့ဆုံမှုစီစဉ်ထားကြောင်းလည်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။